မာကုခန်းကြီး15နက်နက်စောစောအချိန်တွင်ယေဘုယျရဲ့အကြီးအကဲများသည်တကြီးဝါကြီးများကျမ်းပြူစရာများမှစား၍တရားလွတ်တော်အဖွဲ့ဝင်အားလုံးနှင့်အတူချက်ချင်းတိုင်ပင်ဆွေးနွေးကြပြီးလျင်ယေရှုကိုချီနှောင်လျက်ခေါ်ဆောင်သွားကပိလတ်မင်းထံအံ့နံကြ၏။ထိုအခါပိလတ်မင်းက
သင်သည်ဂျူးလူမျိုးတို့၏ဘုရင်လော
။ဟုကိုရောအားမေးလေ၏။ကိုရောကလည်း
သင်ပြောသည့်အတိုင်းပေသည
်ဟုမိန်တော်မူ၏ယေဘုယျ၏အကြီးအကဲတို့သည်ကိုရောကိုအမျိုးမျိုးစွပ်စွဲကြ၏တဖန်ပိလတ်မင်းသည်ကိုရောအား
သင်သည်တစုံတစ်ခုမျှမဖြေဘဲနေသလောသင်ကိုမိများလောက်စွပ်စွဲနေကြသည်ကိုကြည့်ပါ
ဟုဆို၏ထို့သောယေရှုသည်နောက်ထပ်မည်သည့်အရာကိုမျှပြန်၍မိန်တော်မူဘဲနေသဖြင့်ပိလတ်မင်းသည်အံ့ဩလေ၏ပိလတ်မင်းသည်ပွဲတော်ကြရောက်တိုင်းလူတို့တောင်းဆိုသည့်အကျဉ်းသားတဦးကိုလှုပ်ပေးလေရှိ၏။ထိုအချိန်တွင်စူပူအောင်ကြွမှုဖြစ်စဉ်ကလူတက်မှုကျူးလွန်သည့်ဖြင့်စူပူအောင်ကြွသူများနှင့်အတူအကျဉ်းချခံရသည့်ဘာရဘဟုခေါ်သောသူတဦးရှိ၏။လူတို့ပရိသတ်သည်ရောက်လာ၍ပြုလေရှိသည့်အတိုင်းသူတို့အတွက်ဆောင်ရွက်ပေးရန်တောင်းဆိုကြ၏။ပိလတ်မင်းကလည်
းသင်တို့အတွက်ဂျူးလူမျိုးတို့၏ဘုရင်ကိုလုပ်ပေးစေလေတော
်ဟုသူတို့အားပြန်၍မေးလေ၏ထို့သောမေးခြင်းမှာယေဘုယျ၏အကြီးအကဲတို့သည်မလိုမုန်းထားစိတ်ဖြင့်ယေရှုကိုအံ့နံခဲ့ကြောင်းပိလတ်မင်းသိသောကြောင့်ဖြစ်၏ထို့သောယေဘုယျ၏အကြီးအကဲတို့သည်ဘာရဘကိုသာလွတ်ပေးမည်အကြောင်းတောင်းဆိုကြရန်လူလူပရိသတ်ကိုလှုံ့ဆော်ကြ၏ထို့အခါပိလတ်မင်းက
သို့ဖြစ်လျှင်ဂျူးလူမျိုးတို့၏ဘုရင်ဟုသင်တို့ခေါ်သောသူကိုမိတို့ပြုရမည်နီ
ဟုတဖန်မေးလေတော့သူတို့က
သူကိုလဝါကတိုင်ပေါ်၌တင်လိုက်ပ
ါဟုပြန်၍ဩဟစ်ကြ၏ပိလတ်မင်းကလည
်းအဘယ်ကြောင့်နီသူသည်မိသည့်အပြစ်ကိုကျူးလွန်ခဲ့သည်နီ
ဟုပြန်မေးတော့လေသူတို့က
သူကိုလဝါကတိုင်ပေါ်၌တင်လိုက်ပ
ါဟုပို၍ဩဟစ်ကြ၏ပိလတ်မင်းသည်လူလူပရိသတ်ကိုကြည်နက်စေလို၍သူတို့အတွက်ဘာရဘကိုလွတ်ပေးလေ၏ယေရှုကိုမူကားကြာဖို့ဖြင့်ရိုက်နေစီပြီးနောက်လဝါကတိုင်ပေါ်၌တင်ရန်အနံလိုက်လေ၏ထိုအခါစစ်သားများသည်ယုံတော်ဟုခေါ်သောဘယင်ကံ၏အိမ်တော်ဝင်းထဲသို့ကိုတော်ကိုခေါ်ဆောင်သွား၍တပ်ဖွဲ့တစ်ဖွဲ့လုံးကိုစုယုံစေကြ၏ထို့နောက်ကိုတော်အားခရမ်းရောင်ဝတ်လုံးကိုဝတ်စေလျက်စူးပင်ကိုတရဖူအဖြစ်ရစ်ခွေ၍စောင်းစေပြီးလျင်
ဂျူးလူမျိုးတို့၏ဘုရင်မင်္ဂလာရှိပါစေသော
ဟုကိုရောအားနှုတ်ဆက်ကြ၏ထို့ပြင်ကိုရော၏ဥကောင်းကိုကျူယိုးဖြင့်ရိုက်ကာကိုရောကိုတွေးနှင့်ထွေး၍ဒူးထောက်လျက်ကိုရောကိုရှ िख ိုးကြ၏ထို့သို့ကိုရောကိုပြောင်းလောင်းကြပြီးနောက်ခရမ်းရောင်ဝတ်လုံးကိုချွတ်၍ကိုရော၏အဝတ်ကိုပြန်ဝတ်စေပြီးလျင်လဝါကတိုင်ပေါ်၌တင်ရန်ခေါ်ထုတ်သွားကြ၏ထိုစဉ်အလက်ဇန်းဒါနှင့်ရူဖူတို့၏ဖခင်ဖြစ်သည့်ကုရေနေမျိုးသားရှိမုန်သည်တောရွာမှလာ၍လမ်း၌ဖြတ်သွားသည်ကိုသူတို့တွေ့သည့်ဖြင့်ကိုရော၏လဝါကတိုင်ကိုသူအားအတင်းအကျပ်ထမ်းစေကြ၏ဤသို့ဖြင့်သူတို့သည်ကိုရော်ကိုဥကောင်းကွန်အယက်ဟုအဓိပ္ပာယ်ရှိသောဂောလဂောတာအယက်သို့ခေါ်ဆောင်သွားပြီးလျင်ကိုရော်အားမူရန်ရောစက်ထားသောသပြစ်ဝိုင်ကိုတိုက်ကြ၏သို့သောကိုရော်သည်တောက်တော်မမူထိုအခါသူတို့သည်ကိုရောကိုလဝါကတိုင်ပေါ်၌တင်ကြပြီးကိုရော၏အဝတ်တော်များအားမိသူကမိသည့်အဝတ်ယူရမည်ကိုမဲချ၍ခွဲဝေကြ၏ကိုရောကိုလဝါကတိုင်ပေါ်၌တင်ကြသည့်အချိန်မှာနက်နက်၉နာရီဖြစ်၏ကိုရောအပေါ်တင်သောစွဲချက်ကိုရေးထားသည့်ကပီးစာမှာဂျူးလူမျိုးတို့၏ဘယင်ဟူ၍ဖြစ်၏ဓမြနှစ်ယောက်တို့ကိုလည်းကိုရောနှင့်အတူလက်ရတော်ဘက်တွင်တစ်ယောက်လက်ဝဲတော်ဘက်တွင်တစ်ယောက်လဝါကတိုင်ပေါ်၌တင်ကြ၏ဤသို့ဖြင့
်သူသည်တရားမဲ့သောသူတို့၏စည်ရင်းတွင်ထဲ့သွင်းခြင်းခံရ၏
ဟူသောကြမ်းကျက်သည်ပြည့်စုံခြင်းသို့ရောက်လေ၏ဖြတ်တန်းသွားလာသောသူတို့သည်မိမိတို့ခေါင်းကိုခါရမ်းလျက
်ဟေးဗိမာန်တော်ကိုဖြိုဖျက်၍တုံးရက်တွင်တည်ဆောင်းမည်သူလဝါကတိုင်ပေါ်မှဆင်းလာ၍တင့်ကိုတင်ကဲတည်လော
ဟုကိုတော်ကိုစော်ကားပြောဆိုကြ၏ထိုနည်းတူယေဘုယျအကြီးအကဲတို့သည်လည်းကျမ်းပြူစရာတို့နှင့်အတူက ကိုရောကိုပြောင်းလောင်ကြက
သူသည်သူတပားတို့ကိုကဲတင်ခဲ့တော်လဲမိမိကိုကိုမကဲတင်နိုင်ပါတကားငါတို့တွေ့ညင်၍ယုံကြည်နိုင်ရန်ဣသရေလဘုရင်ဖြစ်သောခရစ်တော်သည်ယခုပင်လက်ဝါးကတ်တိုင်ပေါ်မှဆင်းလာပါစေ
ဟုတ်အချင်းချင်းပြောဆိုကြ၏ကိုရောနှင့်အတူလက်ဝါးကတ်တိုင်ပေါ်၌တင်ထားခြင်းခံရသောသူတို့သည်လည်းကိုရောကိုကဲ့ရဲ့ပြစ်တင်ကြ၏မွန်းတဲ့ချိန်ရောက်သောအခါမြေတပြင်လုံး၌အမောင်ကျရောက်လာ၍မွန်းလွယ်3နာရီတိုင်အောင်ထိုတို့ဖြစ်လေ၏မွန်းလွယ်3နာရီအချိန်တွင်ယေရှုသည်ကြေလောင်သောအတန်ဖြင့
်အေလီအေလီလာမာရှာဘကာတနီ
ဟုအော်ဟစ်တော်မူ၏၎င်း၏အထိတ်ဘယ်မှာအကျွန်ုပ်၏ဖျားအကျွန်ုပ်၏ဖျားအကျွန်ုပ်ကိုအဘယ်ကြောင့်စွန့်ပစ်တော်မူသနည်းဟု၍ဖြစ်၏အနီး၌ရက်နေသောသူအချို့တို့သည်ကြားလျင
်ကြည်ပါသူသည်အေလိယကိုခေါ်နေသည
်ဟုတ်ဆိုကြ၏ထိုအခါလူတဦးသည်ပြေးသွား၍ရေမြုပ်ကိုဝိုင်းချင်နှင့်ပြည့်စေပြီးလျင်ကျူရိုးပေါ်တက်လျက်ကိုတော်အားတောက်စီက
ရှိပါလေစေအေလိယသည်သူ့ကိုအောက်သို့ချရန်လာမည်မလာမည်ကိုငါတို့ကြည့်ကြစို့
ဟုတ်ဆိုလေ၏ထို့နောက်ယေရှုသည်ကျေလောင်သောအတန်ဖြစ်ကြွေးကြော်ပြေးလျင်အသက်ချုပ်ငိမ့်တော်မူ၏ထိုအခါဗိမာန်တော်ကလကာသည်အထက်စွန်းမှအောက်စွန်းတိုင်အောင်နှစ်ချမ်းကွဲသွားလေ၏ကိုရောဘက်သို့မျက်နာမူလျက်ရက်နေသောတမူးသည်ကိုရောအသက်ချုပ်ငိမ့်တော်မူပုံကိုတွေ့မြင်သောအခါ
ဤသူသည်အမှန်ပင်ဘုရားသခင်၏သားတော်ဖြစ်သည
်ဟုဆိုလေ၏ထိုအရ၌အဝေးမှကြည်နေသောအမျိုးသမီးများလည်းရှိကြ၏သူတို့အထဲတွင်မာဂဒလမြို့သူမာရိယာကုပ်အငယ်နှင့်ယောသေတို့၏မိခင်ဖြစ်သောမာရိနှင့်ဆလိုမေတို့လည်းပါ၏သူတို့သည်ဂါလိလဲနယ်၌ကိုရောရှိတော်မူခဲ့စဉ်ကနောက်တော်သို့လိုက်၍ကိုရောကိုလှုပ်ကြွေးပြုစုခဲ့သူများဖြစ်ကြ၏သူတို့အပြင်ကိုရောနှင့်အတူဂျေရုစလင်မြို့သို့လိုက်ပါလာသည့်များစွာသောအခြားအမျိုးသမီးများလည်းရှိကြ၏ထိုနေ့သည်ပြင်စင်ယာနေသည်ဟူသောအဖိတ်နှင့်ဖြစ်သည်ဖြင့်ညနေချမ်းအချိန်ရောက်သောအခါဂုံတရေကြီးမြင့်သောလွှတ်တော်အဖွဲ့ဝင်တဦးဖြစ်ပြီးဖျားသခင်၏နိုင်ငံတော်ကိုစောင့်မျှော်နေသူလည်းဖြစ်သောအရိမတ်သဲမျိုးသားယောသတ်သည်ရောက်လာ၍ပိလက်မင်းထံသို့ရဲရင်စွာဝင်ကာယေရှု၏အလောင်းတော်ကိုတောင်းလေ၏ပိလက်မင်းသည်ယေရှုသေဆုံးပြီလောဟုအံ့ဩ၍တမူးကိုခေါ်လျက်ယေရှုသေဆုံးပြီဖြစ်ကြောင်းဟုတ်မဟုတ်မေးလေ၏တမူးထံမှဟုတ်မှန်ကြောင်းသိရလျင်အလောင်းတော်ကိုယောသတ်အားပေးလေ၏ထိုအခါယောသတ်သည်ပိတ်ချောကိုဝယ်ပြီးလျင်အလောင်းတော်ကိုလဝါကတ်တိုင်ပေါ်မှချ၍ပိတ်ချောဖြင့်ပတ်ရက်ခါကြောက်ဆောင်၌ထွင်ထားသောတင်းကျိုင်းဂူထဲတွင်တွင်ထား၏ထို့နောက်ကြောက်တုံးကိုလှိမ့်၍တင်းကျိုင်းဂူဝကိုပိတ်ထားလေ၏မာဂဒလာမြို့သူမာရိနှင့်ယောသေ၏မိခင်ဖြစ်သောမာရိတို့သည်လည်းမြည်သည့်နေရာ၌အလောင်းတော်ထားကြသည်ကိုကြည့်ရှုကြ၏